အခုအမေရိကန်ရောက်ရခိုင်လူမှုအဖွဲ့တွေဝါရှင်တန်မြို့တော်ကစင်ကာပူနဲ့မြန်မာတန်ယုံတွေရှိဆန္ဒပြခဲ့တဲ့အကြောင်းနားဆင်ရပါမယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့စင်ကာပူအစိုးရကဖမ်းဆီးပြီးမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့ရခိုင်တိုင်းရင်းသား6ဦးအမှုဟာမတရားဆွတ်ဆွဲခံရခြင်းသာဖြစ်ပြီးဒီလောက်ရအပေါ်ရှုတ်ချကြောင်းနဲ့အဖမ်းဆီးခံရသူတွေရဲ့အသက်အန္တရာယ်ကိုစိုးရိမ်တာကြောင့်သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းတွေကဝါရှင်တန် DC မှာရှိတဲ့စင်ကာပူတန်ယုံနဲ့မြန်မာတန်ယုံတွေရှိမှတနင်္လာနေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်စင်ကာပူနိုင်ငံမှာနေထိုင်အလုပ်လုပ်နေကြတဲ့ရခိုင်လူမှုကယ်ဆယ်ရေးအသင်းစင်ကာပူရဲ့အဖွဲ့ဝင်6ဦးကိုရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်နေတယ်ဆိုပြီးစင်ကာပူအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့လူရဲ့အပေါ်မကျေနပ်တာကြောင့်အမေရိကန်ရခိုင်လူမှုအဖွဲ့အစည်း AAC အဖွဲ့ဝင်တွေရောအမေရိကန်မှာဖွဲ့စည်းထားတဲ့တိုင်းရင်းသားပေါင်းစုံမဟာမိတ်အဖွဲ့ကပါပူးပေါင်းပြီးဇူလိုင်15ရက်နေ့လေကဝါရှင်တန် DC မှာရှိတဲ့စင်ကာပူတန်ယုံနဲ့မြန်မာတန်ယုံရှိတွားရောက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြရတဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့ AAC အဖွဲ့ဒုဥက္ကဋ္ဌဦးသိန်းထွန်းစံက VOA မြန်မာပိုင်းကိုရှင်းပြပါတယ်
စင်ကူကနေပြီးတော့ကျွန်တော်တို့ရခိုင်6ရောက်သူတို့ကရခိုင်တံပရောနော်အာကန်အာမီကိုထောက်ခံနေဆပိုးလုပ်တယ်ဆိုပြီးတော့စင်ကူကဖမ်းလိုက်ပြီးတော့သူတို့ဆွဆွဲချက်တွေနဲ့ဗမာပြည်ကိုပြန်ပို့လိုက်ပါတယ်ဒီလူငယ်တွေကလည်းစင်ကူမှာရခိုင်အသင်းစင်ကာပူဆိုပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်အဲ့ဒီဟာမြန်မာအစိုးရရဲ့ထိုးထက်စစ်တမ်းတွေကြောင့်ရခိုင်ပြည်မှာအခုလက်ရှိဒုက္ခရောက်နေတဲ့ဒုက္ခသည်တွေကိုသူတို့ပတ်စံတွေကောက်ပြီးတော့ဦးညီနေကြတဲ့အဖွဲ့ဖြစ်ပါတယ်ကျွန်တော်ရခိုင်နေရာအမှန်တိုင်းပြောရင်ဆုံးပြခံထားတဲ့လူတွေလို့ပေါ့နော်ကိုဟာကိုကျွန်တော်တို့ကူညီနေရတဲ့သဘောရှိပါတယ်ဆိုတော့ဒီလူငယ်တွေရဲ့ငွေကြေးတွေအဲ့ဒီဒုက္ခတွေတွေကိုသွားတာပါအဲ့ဒါကိုသူတို့မဟုတ်မမှန်ဆွဆွဲတယ်အဲအာကန်အာမီကိုထောက်ခံနေဘာညာပေါ့နော်ဒါပေမဲ့သူတို့ကဘာမှဆက်နွယ်ခြင်းလည်းမရှိဘူးဒီရဖူဂျီတွေကိုထောက်ပံ့နေတဲ့အဖွဲ့ရှိတာဖြစ်ပါတယ်အဲ့တော့စင်ကူမှာရှိနေတဲ့နောက်ထပ်တခြားတိုင်းရင်းသားတွေကိုလည်းဒီလိုမျိုးတွေဆက်လုပ်မဲ့ကိစ္စမျိုးကိုကျွန်တော်တို့တားမြစ်ခြင်းလို့သွားပြီးဆိုင်တာပြပါတယ်အဲ့ဒါနဲ့အတူပဲမြန်မာတန်ရုပ်ကိုလည်းမြန်မာပြည်ကအဲ့ဒီပြန်ပို့လိုက်တဲ့လူတွေတို့လက်လွှဲပြောင်းယူလိုက်တဲ့လူတွေကိုအခုအမှုတွေမဟုတ်ကဟုတ်ကတွေငွေအတူလုတ်တယ်တို့ဘာတို့ပေါ့နော်နောက်ပြီးတော့အဓိကကြီးရခိုင်တက်တော်ကိုထောက်ပံ့နေဆက်တွဲတယ်အဲ့လိုဟာမျိုးပေါ့အဲ့လိုဟာကြီးကိုတို့ဆွဆွဲထားတာတွေ့ရပါတယ်အဲ့ဒီဟာတွေကတကယ်တော့မဟုတ်ပါဘူးအဲ့ဒီအတွက်ကျွန်တော်တို့ဒီမှာအစိုးရကိုလည်းဆန္ဒပြခြင်းဖြစ်ပါတယ
်ဒီဆန္ဒပြပွဲကိုလူ90ဝန်းကျင်တက်ရောက်ခဲ့ကြပြီးအခြားတိုင်းသားတချို့လည်းပါဝင်ပူးပေါင်းခဲ့ကြပါတယ်ရခိုင်တိုင်းသားတွေနဲ့ဘာကြောင့်အခုလိုပူးပေါင်းဆန္ဒပြရသလဲဆိုတာကိုတော့ကချင်မဟာမိတ်အဖွဲ့အထွေထွေအတွင်းမှ M2 အောင်ကအခုလိုပြောပါတယ
်စင်ကာပူနိုင်ငံမှာဒီရခိုင်တွေကိုဖမ်းဆီးပြီးတော့မှ deportation ပေါ့နော်ဒီပြန်နေတဲ့ကိစ္စကမှစင်ကာပူအစိုးရအနေနဲ့မြန်မာစစ်တပ်နဲ့ပူးပေါင်းပြီးတော့မှဆောင်ရွက်တယ်လို့ကျွန်တော်တို့ကအဲ့လိုမျိုးခံယူရတယ်။ဒီဥစ္စာကရခိုင်ရေကိုတွေကိုဒီလိုမျိုးနမူနာလုတ်ပြလိုက်တာဖြစ်မှာပေါ့နော်ဒါပေမဲ့လည်းကျွန်တော်တခြားတိုင်းရင်းသားညီကိုတွေအတွက်ပါတို့ကနမူနာပေးတဲ့ပုံစံမျိုးလေးနဲ့ဆောင်ရွက်လိုက်တယ်ဆိုပြီးမှကျွန်တော်တို့ကအဲ့လိုမျိုးခံယူပြီးတော့မှတခြားနိုင်ငံတွေမှာလည်းဆက်ပြီးတော့မဖြစ်ရအောင်အဲ့ဒါကိုကျွန်တော်တို့စင်ကာပူအစိုးရမြန်မာအစိုးရအဲ့ဒါတွေကိုကျွန်တော်တွားရောက်တင်ပြဆောင်ရွက်ချက်ဖြစ်ပါတယ
်ရခိုင်ပြည်နယ်မှာ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်တယ်လို့တန်တရားရှိတဲ့ဒေသခံရခိုင်တွေကိုမြန်မာစစ်တပ်ကခေါ်ယူစစ်ဆေးမှုတွေရှိနေပြီးစစ်ဆေးနေစဉ်အတွင်းတည်ဆုံမှုရှိခဲ့တာကြောင့်အခုစင်ကာပူကနေပြန်ပို့ခံရတဲ့ရခိုင်တိုင်းသား6ဦးရဲ့အသက်အန္တရာယ်အတွက်လဲစိုးရိမ်မိကြောင်း AAC ဒုက္ခရဦးသိန်းထွန်းစံကပြောပါတယ
်။အဲ့လိုဖန်စီသွားခြင်းအဖြစ်တို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်ရတယ်လို့ယူဆပါတယ်။ဘာလို့ဆိုရခိုင်ပြည်မှာကျွန်တော်တို့တန်တရားရှိရဆိုပြီးဖန်စီသွားပြီးတော့အသေးသေးတဲ့အထိနှိမ့်ဆက်တက်ဖြတ်ပြစ်လိုက်တဲ့လူတွေအခုမနှဲတော့ပါဘူးခင်ဗျာ။အခုစီစီဆက်လက်ဖြစ်ဆဲဖြစ်ပါတယ်။အင်တာနက်ကအစရခိုင်မျိုးဖြတ်တောက်ထားပြီးတော့လှုပ်ချင်တိုင်းလှုပ်လို့ရအောင်ဆိုပြီးတော့ဒီပေါင်းစုံနဲ့ဆင်းပန်းတက်ဖြတ်နေတယ်မြင်ရပါတယ်။အဲ့တော့ဒီ6ရောက်ရဲ့အသက်အန္တရာယ်ပေါ့နော်ဆူရှုံသွားနိုင်တယ်စက်ခံရနိုင်တယ်ပေါ့နော်အဲ့လောက်ထိကျွန်တော်တို့ယူဆပါတယ
်ရခိုင်လူမှုကယ်ဆယ်ရေးအသင်းအဖွဲ့ဝင်6ဦးကိုစင်ကာပူအာဏာပိုင်တွေကဖမ်းဆီးပြီးဇူလိုင်10ရက်နေ့ကမြန်မာနိုင်ငံကိုလွှဲပြောင်းပေးခဲ့တာပါစင်ကာပူရဲ့ဒီလောက်ရဟာတိုင်းသားတွေအပေါ်စစ်ရာဇဝမှုကျူးလွန်နေတဲ့မြန်မာစစ်တပ်ရဲ့လောက်ရတွေကိုအားပေးအားမြောက်ပြုရာကြပြီးအကြောင်းမဲ့ဖမ်းဆီးခြင်းသာဖြစ်တယ်လို့ရခိုင်လူမှုအဖွဲ့အစည်း AAC ရဲ့ကြေညာချက်မှာဖော်ပြသလိုနောက်မှာမြန်မာနိုင်ငံကတိုင်းရင်းသားတွေအပေါ်ဖိနှိပ်တဲ့လောက်ရတွေကိုရှောင်ကျင်ဖို့စင်ကာပူအစိုးရထံစာရေးသားပေးပို့ခဲ့ကြပါတယ်ခင်ဗျာ